ကချင်ပြည်နယ်မိုးကောင်းမြို့နယ်မှာပြီးခဲ့တဲ့မိုးကာလဇူလိုင်လတုန်းကရေကြီးခဲ့တာကြောင့်ဧကပေါင်း8000ကျော်ပျက်စီးခဲ့တာဖြစ်ပါတယ်။အခုကောက်ရိပ်သိမ်းချိန်မှာစပားအထွက်နှုန်းတွေရုတ်နေတာကြောင့်စိုက်ပန့်ချင်းွေပြန်ဆက်ဖို့လက်ထမားတွေအခက်ဖြစ်နေတာပါ။မိုးကောင်းမြို့နယ်ကထူဖူးကြာအင်းရွှေအင်းမန်ပင်လွဲလောစတဲ့ကျေးရွာတွေမှာရင်းနှီးမြှုပ်တာအများဆုံးခံခဲ့ရပြီးတောင်တူတွေဟာအရင်နှစ်တွေကထက်စပားအထွက်နှုန်းရော့ကျနေတာဖြစ်ပါတယ်။တချို့တောင်တူတွေဟာနှစ်စဉ်ပုံမှန်ဧကတ်30ကိုစပားတင်း3000နီးပါးထွက်ပေမဲ့ဒီနှစ်မှာတော့300လောက်တာရကြသူတွေရှိတယ်လို့တချို့ကြတော့9ဧကကိုပုံမှန်400လောက်ရပြီမဲ့ဒီနှစ်မှာတင်း30လောက်တာရသူတွေလည်းရှိတယ်လို့သိရပါတယ်။ဒါကြောင့်မြမလျံဖွံ့ဖြိုးရေးဘဏ်ကစိုက်ပျိုးစိတ်ချေပေးထားတဲ့ငွေတောင်ပြန်ဆက်ဖို့အခက်အခဲရှိနေတယ်လို့ကျွန်းတော်ရက်ွက်ကတောင်သူဥမောင်လေးကပြောပါတယ်
။ပုံမှန်ကတော့မနစ်ကတော့400နီးနီးလောက်ထွက်တယ်ဒီနှစ်ကအခု200တောင်မှထွက်ဖို့အလောပါ။ရေကတစ်ခါပထမတစ်ခါနှစ်ပြီးလို့ရော့မလို့နော်နယ်လေးကောက်ပွင့်ပေါ်ရုံကြီးတဲ့နောက်တစ်ခါပြန်နေလဲတော့အဲ့ဒီမှာတအားနာတော့တော့ကောက
်ရင်းနှီးမြုပ်နေတဲ့လေယာဉ်မြေတွေမှာစပားပြန်လဲစိုက်ပျိုးနိုင်အောင်အစိုးရကမျိုးစပားတွေအခက်မဲ့ပြန်ပြူးခဲ့ပေမဲ့ပြန်လဲစိုက်ပျိုးခြင်းဟာနောက်ကျတဲ့အတွက်အများစုကပုံမှန်အထွက်နှုန်းအတိုင်းပြန်မြှောက်တော့တယ်လို့တချို့ဆိုမရိတ်သိမ်းမဲ့ပြစ်ထားလိုက်ရတယ်လို့ပြောကြပါတယ်လေယာဉ်လုံငန်းကိုပဲအဓိကအားထားလုပ်ကိုင်နေတဲ့တောင်သူတွေဟာစပားအထွက်နှုန်းညော့ကြတာကြောင့်မိသားစုစောင့်ဝင်နေရေးအပြင်ကလေးတွေရဲ့ပညာတင်စိတ်တွေလည်းအခက်ခဲနေတယ်လို့ထူဖူးရွာကတောင်သူဦးစောထွန်းကပြောပါတယ်
ဒီလိုတော့လက်ရှိကတော့မူရင်းရင်းနေလို့အူကြံဆိုင်တာမဖြစ်တယ်လည်းမဖြစ်ဘူးခင်ဗျာဒါပေမဲ့တော်တော်လေးကတော့ပျက်စီးဆုံးဆုံးမှုတွေရှိပါတယ်ခင်ဗျာခိုင်းနှစ်တိုင်းအခု2800လောက်ရရတော့မှအခု300လောက်ပဲရမလို့ကျွန်တော်ပြောပါခင်ဗျာချွတ်လေတွေလည်းပြန်ဆိုက်ရတယ်ဗျာချွတ်လေတွေလည်းမဆိုက်ဖြစ်ဘူးနဲ့တူတယ်သူများတော့လည်းဟိုမရိတ်ဖြစ်တာတွေလည်းများတယ်ဗျာလုံးလုံးပြက်ပြီးရပြန်ဆိုက်တယ်လည်းမဖြစ်ထွန်းတာတွေလည်းများပါတယ်ချွတ်တရားဆိုရင်တောင်းသားတွေထားရတာဗျာမြို့ပေါ်မှာသူ့လိုပေါ့ဒီလေဆုံးဆုံးမှုတော့အခက်အခဲလေးကတော့ဒီပညာရေးတော်မှာနည်းနည်းအခက်အခဲမျိုးတက်ရောက်တော့ပြီးနိုင်ကားနိုင်မှုရှိတဲ့ခါကျတော့ဒီရပဲကျွန်တော်တို့ကမျိုးကိုကိုင်းဆိုင်ရတာဆိုတော့အခက်အခဲလေးကတော့နည်းနည်းတွေ့တယ်ပေါ့ဗျာသူအဖြစ်ဒီမူးပံကိုကျွန်တော်တို့ထုတ်ထားတဲ့ကတော်တော်လေးတော့အခက်အခဲတုံးစိုက်ဆက်ပူရအောင်တော်တော်လေးဒီနေ့ဆုံးဆုံးမှုကြောင့်မို့ကဘာတွေပြည့်စုံတော့တော်တော်လေးမှာအခက်အခဲကိုတွေ့နေရတယ
်လယ်မြေတွေရင်းနှီးမြုပ်ခဲ့တာကြောင့်စပားအထွက်ရုံနေနေတဲ့တောင်သူတချို့ဟာရာတီပေါ်တိနံတွေစိုက်ပျိုးဖို့ပြင်ဆင်နေပေမဲ့လည်းအများစုကလောလောဆယ်ဘာမှမစီစဉ်ကြရသေးပါဘူးမိုးကောင်းမြုပ်နဲ့မှာပြီးခဲ့တဲ့ဇူလိုင်လအတွင်းကမြစ်ချောင်းတွေရေကြီးပြီးလယ်တွေရင်းနှီးမြုပ်လို့စိုက်ဧက8000ကျော်ရင်းနှီးမြုပ်ပျက်စီးခဲ့ပါတယ်အလားတူမွန်းကြီးမြုပ်နဲ့အင်းတော်ကြီးဒေတာနဲ့ကံမိုင်းမြုပ်အနီးတစ်ဝိုက်ကကြေးရွာတွေမှာလည်းလယ်မြေတွေရင်းနှီးမြုပ်ခဲ့ပြီးတပြည်နယ်လုံးမှာတောင်တူ2000ကျော်ရဲ့လယ်မြေဧက13000နီးပါးပျက်စီးခဲ့ပါတယ်အချင်းပြည်နယ်စိုက်ပျိုးရေးနဲ့မွေးမြူရေးဝန်ကြီးဦးဘီဒေါ်ဆောင်ကရင်းနှီးမြုပ်မှုကြောင့်စိုက်ပျိုးပြီးစပားတွေပျက်စီးခဲ့ရတဲ့တောင်သူတွေကိုကူညီပေးနေရတဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ
်ကျွန်တော်ကချင်ပြည်နယ်ရဲ့အခြေအနေအကြတော့ဒါဟိုအေးဝင်ဟာနည်းနည်းဆိုးတာပေါ့တခြားအောက်ပိုင်းပြည်ဟိုတိုင်းပြည်နယ်နဲ့ဆိုင်ကြတော့အေးဝင်နည်းနည်းဟိုပေါ့ဆိုးလာတဲ့အခါကျတော့စပားအောင်မြေမှာနည်းနည်းယုံနေသွားတဲ့အပိုင်းတွေရှိနိုင်တယ်ဒါကျွန်တော်ပြည်နယ်အစိုးရနည်းနည်းကျတော့ဒါဆောင်ရွက်ပေးဖို့တောင်းရင်ရှိပါတယ်ဒါပေမဲ့လည်းပဲဟိုလက်ရှိကျွန်တော်တို့ကအခုဒီယူကောက်ပွဲလဲကျွန်တော်တို့အခုဆောင်ရွက်ထားရှိတာဖြစ်ပါတယ်အဲဒီယူကောက်ပွဲအပေါ်မှာမူတည်ပြီးမှဒါကျွန်တော်တို့နိုင်ငံမှာကျတော့အခုအပြောင်းဆိုတာအပြောင်းလဲဆိုတာရှိသွားတာပေါ့နော်ဒီလိုရှိလာတဲ့အခါကျတော့ကျွန်တော်တို့လောလောဆယ်အနေနဲ့ကျတော့ကျွန်တော်အစိုးရအနေနဲ့ကျတော့ဟိုလက်ရှိအစိုးရပေါ့လက်ရှိအစိုးရအနေနဲ့ကျတော့ဘယ်လိုဆောင်ရွက်ပေးမယ်ဘယ်လိုဆိုတဲ့ဟိုအဆုံးဖြတ်တော့လောလောဆယ်မရှိသေးပါဘူ
းတဘာဝဘေးအန္တရာယ်အကြောင်းယင်းနှမျိုးလို့စပားတွေပျက်စီးခဲ့ရတာအပြင်ဒီရက်ပိုင်းအတွင်းအခုလို့စပားရိတ်သိမ်းချိန်မှာလက်နက်ကင်အဖွဲ့တွေကကျေးရွာတချို့မှာဆက်ကြေကောက်လူတစ်ဆွဆောင်မှုတွေပြုလုပ်နေတဲ့အတွက်လူမှုဒုက္ခတွေထပ်ဆက်ကြုံတွေ့နေရတယ်လို့လည်းဒေသခံတောင်သူတွေကပြောကြပါဗျာခင်ဗျာ